မင်္ဂလာပါဗမာစကားဗမာစာနဲ့ပတ်သက်လို့ပူပန်တဲ့အမျိုးမျိုးကြားရတတ်ပါတယ်တချို့ကအတန်တွက်တွေတဖြစ်တစ်ပါးဖြစ်နေတာကိုပူပန်ကြပါတယ်ဥပမာစာလုံးနဲ့စာလိန်ကိုခွဲခွဲခြားခြားအတန်မထွက်တတ်ဖြစ်တတန်တဲ့သဘောထားထွက်နေတာတချို့ကတော့စာလုံးပေါင်းတွေမတော်တရဖြစ်လာနေတာကိုစိုးရင်ကြပါတယ်လူမှုရေးစာမျက်နှာပေါ်မှာလူပေါင်းစုံစာရေးလာကြတော့စာလုံးပေါင်းအမှန်မသိလို့အမှားမှားအယွင်းယွင်းရေးကြတာလည်းရှိမာတာလေးကမှခင်မိတယ်လူစိတ်ဝင်စားစရာကောင်းတဲ့အထင်နဲ့တမင်အမှားတွေဖန်တီးတာလည်းရှိပေါ့အမျိုးမျိုးပေါ့လေကိုရင်ကတော့အင်္ဂလိပ်ဘာသာအင်္ဂလိပ်စာကနေဘာသာပြန်ထားတဲ့မြန်မာစကားမြန်မာစာတချို့နဲ့ပတ်သက်ပြီးစိတ်ထဲမချစ်မရဲဖြစ်နေမိပါတယ်မချင်မရေဖြစ်နေမိရတဲ့အကြောင်းကဒီလိုပါဘာသာပြန်စာတချို့ကိုကြည့်လိုက်ရင်တစ်ဆန်းတလူလူရှိပါရဲ့ဗမာစကားဗမာသံပြပြသသဖြစ်မနေပါဘူးအဲ့ဒီလိုအရေးသားတွေကိုအားပေးရကောင်းမလားဗမာစကားဗမာစာကိုပုံပြပန်းပြပြုရရောက်တာမို့အပြစ်တင်ရကောင်းမလားမဝေခွဲတတ်အောင်ပါပဲကျေဝန်းနဲ့ဆိုင်တဲ့ဘာသာစကားအရေးရာဖြစ်နေတော့ကိုယ့်ထည့်ပညာကြီးသူစဉ်းစားဉာဏ်ကြီးသူတွေကိုမေးရမြန်ရပါတယ်အခုလေကိုတွေးမိတဲ့ဘာသာပြန်ပြဿနာချို့ကိုအစီရင်ခံရင်တော့တက်ဝီစီကအကြံဉာဏ်ယူဖို့စူးစမ်းလိုက်တာပါပဲလောလောဆယ်ဖတ်လိုက်မိတဲ့သတင်းစာတွေကစာသားတစ်ခုကိုဖတ်ပြပါရစေသူစာမှာမန်ယူအသင်းရခဲ့တဲ့ခန်းသားတွေအောင်မြင်မှုတွေပြန်လည်ဆောင်ကြဉ်နိုင်ဖို့အသင့်အနေထားဖြစ်နေပြီလို့ကြွေးကြော်လို့ဆိုပါတယ်အဲ့ဒီတဲကခန်းသားတွေအောင်မြင်မှုတွေပြန်လည်ဆောင်ကြဉ်နိုင်ဖို့ဆိုတာဗမာလိုရေးထားပေမယ့်ဗမာစကားဗမာစာဟုတ်တယ်လို့မထင်မိပါဘူးဗမာစကားဗမာစာမှာဒီလိုအသုံးနှုန်းမျိုးမှမရှိခဲ့ဘူးတာပုံစုတစ်ခုလုံးဟာဘာသာကြားသုံးစကားကိုဓာတ်ရိုက်ဘာသာပြန်ထားမှန်းသိတာပါတယ်မူရင်းအင်္ဂလိပ်စာသားကိုရှာဖွေကြည့်ပေမယ့်မတွေ့ရလို့လို့ရှိရဲဆိုတာအတိအကျမပြောလိုက်နိုင်သေးတာကိုသီးခံစေချင်ပါတယ်။နောက်ဘာသာပြန်စာသားတစ်ခုကိုလည်းကြည့်ပါဦး။အတိတ်ပြေးပြေးဝတဲ့ချိတ်ဆက်မှုလုံဆောင်ဖို့ကိုယ်အတွင်းအစ္စတမှာမှွေနှောက်နေတာကိုဒီကနေ့ပေးသိလိုက်ပါတဲ့။အတိတ်ပြေးပြေးဝတဲ့ချိတ်ဆက်မှုလုံဆောင်ဖို့ဆိုတဲ့စကားကဗမာစကားဗမာစာဆစ်ဆစ်မဟုတ်ပြန်ပါဘူး။ဗမာလေဗမာအတန်မပါတော့ဓာတ်ရိုက်ဘာသာပြန်ထားတာလိုပဲယူဆပါတယ်။ဒီနှစ်ခုကိုကြည့်ရင်စဉ်းစားစရာနှစ်ခုပေါ်လာပါတယ်စောစောကအစီရင်ခံခဲ့သလိုဒီလိုအရေးသားတွေကိုဗမာဘာသာစကားမှာအသစ်ပွားများမှုအနေနဲ့လက်ခံမလားဆိုတာကတစ်ခုပေါ့နောက်တစ်ခုကဘာသာပြန်သူတချို့ဟာအလွယ်လိုက်နေပြီလားဆိုတဲ့အချက်ပေါ့မေးမြန်းကြည့်မိတဲ့ပညာရှင်တွေကတော့ဒုတိယအချက်ကပိုဖြစ်နိုင်တယ်လို့သဘောရကြပါတယ်အင်္ဂလိပ်ဘာသာစကားကိုလည်းစစ်စစ်ပေါက်ပေါက်မစင်စားကိုမိခင်ဘာသာစကားနေကြလေအချောဆုံးအပြည့်ဆုံးဖြစ်အောင်အထုတ်ဖို့ပြက်ကွက်နေကြတယ်လို့သဘောရပါတဲ့ခန်းနာတဲ့အောင်မြင်မှုတွေပြန်လည်ဆောင်ကျင်းနိုင်ဖို့ဆိုမဲ့အစားထူးထူးခြားခြားပြန်လည်အောင်မြင်ဖို့ဆိုရင်ဗမာသံပို့ပေါက်ပြီမှာပေါ့အတိတ်ပဲပြေးဝတဲ့ချိတ်ဆက်မှုလှုပ်ဆောင်ဖို့ဆိုမဲ့အစားထိထိရောက်ရောက်ချိတ်ဆက်မိဖို့ဆိုကို့ဗမာစာဖတ်သူတွေနဲ့ထင်းကနေလင်းကနေချိတ်ဆက်မိမသွားပေဘူးလားအဲ့ဒီလိုကောက်ချက်ချကြပါတယ်အဲ့ဒီပြဿနာကိုစဉ်းစားတဲ့အခါအဘိဓမ္မာအ ਨੇ ကိုအားကိုးလွန်သွားတဲ့ဘာသာပြန်သူတွေရဲ့ပြဿနာကိုဆရာများကထောက်ပြကြပါတယ်အဘိဓမ္မာဆိုရမှာခေပေါ်အင်္ဂလိပ်မြန်မာအဘိဓမ္မာမဟုတ်ဘဲရှေးရှေးအင်္ဂလိပ်မြန်မာအဘိဓမ္မာတွေကိုဆိုလိုပါတယ်ရှေးရှေးကအဘိဓမ္မာပညာလည်းမပြည့်စုံမှဉန်းစရာစာစာတန်းကလည်းရှားပါဆိုတော့အတိတ်ပဲဖွင့်ဆိုတဲ့အခါဘယ်အကွက်စီနိုင်ပါမလဲအခုခေတ်တော့မြန်မာစာအဖွဲ့ရဲ့ကျေးဇူးကြောင့်အင်္ဂလိပ်မြန်မာအဘိဓာန်တွေကအတန်အသင့်ပြည့်စုံလာပြီလို့ဆိုရမှာပါတောတက်ရှင်များပိုးပြီးသဘောပေါက်လာအောင်အဘိဓာန်အနဲ့အားကိုးလွန်းလို့ဘာသာပြန်ရမှာမလျော်မကန်ဖြစ်ရပုံကိုတာတကနှစ်ခုလောက်ဆောင်းလိုက်ပါဦးမယ်တစ်ခုက surprise ဆိုတဲ့စကားလုံးဘာသာပြန်လောကမှာထင်ရှားတဲ့စာရေးဆရာကြီးတူဦးကတစ်ခါမှနိုင်ငံရေးကြားခေါင်းဆောင်တူဦးအကြောင်းဘာသာပြန်ရင်ဒီခေါင်းဆောင်ကအံ့ဩစရာတွေလုတ်တက်တယ်လို့ရေးထားပါတယ်ခေါင်းဆောင်ရဲ့အထုပ်ပတ်တိမှာကြည့်တော့လေအဲ့ဒီအံ့ဩစရာလုတ်တာရေလို့ဘာမှမတွေ့ရအံ့ဩစရာတွေလုတ်တက်တယ်ဆိုတာဘာကူများပြောတာပါလိမ့်သိချင်လာပါတယ်ဒါနဲ့မူရင်းအင်္ဂလိပ်စာကိုရှာကြည့်ရပါတယ်ဒီတော့မှ surprise ကိုအံ့ဩစရာလို့ဘာသာပြန်ထားမှန်းသိရတော့တယ်ဘာသာပြန်ဆရာကြီးကအဘိဓာန်အတိတ်ပဲအတိုင်းဘာသာပြန်လိုက်တာပါအဘိဓာန်အတိတ်ပဲအတိုင်းမဟုတ်ရင်လေငငယ်ကအတန်းထဲမှာကြက်မှတ်ခဲ့ရတဲ့ဖွင့်ဆိုချက်အတိုင်းဘာသာပြန်လိုက်တာနေမှာပါကိုကိုတိုင်းလေငငယ်ကအတန်းထဲမှာဒီစကားလုံးအတိတ်ပဲကိုအံ့ဩစရာလို့ကြက်မှတ်ခဲ့ရတာမဟုတ်လားဒါပေမဲ့အခုမြန်မာစာအဖွဲထုတ်တဲ့အင်္ဂလိပ်မြန်မာအဘိဓာန်ကိုကြည့်ပါဒီစကားလုံးအတိတ်ပဲကိုဖွင့်ဆိုတဲ့အခါစကားအဆက်ဆက်အရရနိုင်တဲ့အတိတ်ပဲတွေများများပြထားပါတယ်အစ်စ်အစံနဲ့မထင်မှတ် ည်အရာတဲ့ဒီတော့မူလအထိပေကအဲ့ဒီခေါင်းဆောင်ဟာမထင်မှတ်တဲ့အရာသူများထင်မှတ်ထားတာတွေကိုလုပ်ပြတာဆိုချင်တဲ့အကြောင်းတည်တည်ခွဲခွဲသိလာရပါတယ်စိတ်ချရတဲ့အဘိဓမ္မာကျမ်းတစ်စောင်ကိုပြန်ကြည့်တာဟာဘာသာပြန်ရမှာအထောက်အကူပြုမှာအမှန်ပါပဲနောက်ပြီး wonderful ဆိုတဲ့စကားလုံးနဲ့ပတ်သက်လို့လေပြဿနာကြုံရတတ်ပါတယ် today is a wonderful day ဆိုတာကိုဒီနေ့ကအံ့ဩစရာကောင်းတဲ့နေ့တနည်းလို့ဘာသာပြန်တာဖတ်ရဦးပါတယ်တနေ့ရာအဖြစ်တွေထဲမှာဘာအံ့ဩစရာမှလည်းမတွေ့ရပါဘူးခေတ်ပေါ်အင်္ဂလိပ်မြန်မာအဘိဓမ္မာကိုအားကိုးရင်ဒီလိုဘာသာပြန်မယ်မထင်ပါဘူးစကားအဆက်ဆက်ကိုလိုက်ပြီးချီးကျူးစရာပျော်ရွှင်စရာစသဖြင့် wonderful ရဲ့အဓိပ္ပာယ်ကွဲတွေရှိပုံကိုအဘိဓမ္မာတွေ့နိုင်ပါတယ်ဒီတော့ကိုဘာသာပြန်နေတဲ့အကြောင်းအရာကိုကြည့်ပြီးရွေးသုံးယုံပါပဲတောထက်ရှင်တွေဘလို့သဘောရပါသလဲဗမာတန်ပြီးပြီးဘာသာပြန်ကိုပဲဖတ်ချင်ပါသလားမပြီးကလားပြီးကလားအသည့်ဆန်းထွင်တယ်လို့လို့ဘာသာပြန်တွေကိုပဲဖတ်ချင်ပါသလားစာပေမြင့်ပြီးလူမျိုးတင်ပါစေ